မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားအားလုံးချွင်းချက်မရှိအမြန်ဆုံးလွတ်ပေးဖို့အမေရိကန်အစိုးရအပါအဝင်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့တွေကမနေ့ကတောင်းဆိုလိုက်ပါတယ်။အင်္ဂါနေ့ကသမရအမိန့်နဲ့လွတ်ငြိမ်းချမ်းသာခွင့်ပြုလိုက်တဲ့အကျဉ်းသား3000ကျော်မှာလက်ရှိစည်းရင်းနေအရကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ကလွတ်ပေးဖို့တောင်းဆိုထားတဲ့နိုင်ငံရေးအကျဉ်းသားတွေစည်းရင်းထက်ကတဦးအပါအဝင်အမှုတွဲ2ဦးAAPP ကသတ်မှတ်ထားတဲ့နိုင်ငံရေးအကျဉ်းသားတဦးစုစုပေါင်း၄ဦးပဲပါဝင်ပါတယ်။အကြောင်းစုံကိုမှတ်အင်ဂျင်နိုင်ကတင်ပြမှာပါ
။အင်္ဂါနေ့ကလွှတ်ပေးလိုက်တဲ့အကျဉ်းသားတွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yahili လွှတ်ပေးဖို့တောင်းဆိုထားတဲ့ MSF နေစည်းမထားဆရာဝန်များအဖွဲ့ဝန်ထမ်းဟောင်းရှင့်နေဦးကျော်လှအောင်နဲ့အမှုတွဲဖြစ်တဲ့ဦးကျော်မြင့်နဲ့တားဖားလည်းပါဝင်ပါတယ်။ဒါအပြင် KIA နဲ့ဆက်သွယ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖန်ဆီးခံထားရတဲ့တိုင်းရင်သားကိုမာလာဟာမြစ်ကြီးနားထောင်ကနေလွတ်မြောက်လာတယ်လို့ AAPP နိုင်ငံရေးအကျဉ်းသားများကူညီစောက်ရှောက်ရေးအသင်းတွဲပတ်အတွင်းမှုကိုဘူကြီးကလည်းပြောပါဗျ။သမရလူငယ်ချမ်းသာခွင့်ပေးတဲ့အထက်မှာထောင်လန်းရေးအရာရှိဟောင်းဗိုလ်မှူးချုပ်သိန်းစွေနဲ့ရှေးဦးလဲပါဝင်တယ်လို့သတင်းတွေမှာဖော်ပြထားပါဗျ။အကျဉ်းသားတွေကိုထောင်ထဲချပြီးလူငယ်ချမ်းသာခွင့်ပေးနေတဲ့အထက်မှာနိုင်ငံရေးအကျဉ်းသားအရေးအတွက်အလွန်နှေးနေတာကိုနိုင်ငံတကာအစိုးရနဲ့လူ့ခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့တွေကမြန်မာအစိုးရကိုဝေဖန်နေကြပါတယ်။မနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျန်ဆာကီကမြန်မာအစိုးရကအကျဉ်းသားတွေကိုလွှတ်ပေးတာအမေရိကန်ကကြိုဆိုပေမဲ့နိုင်ငံရေးအကျဉ်းသားအားလုံးချွင်းချက်မရှိပြန်လွှတ်ပေးဖို့အခုလိုတိုက်တွန်းပါတယ်။
Well, we welcome reports that the government of Burma has released a number of prisoners with amnesty, should I say, today. We don't have all of the details yet on those who have been released. We urge the government to continue to work expeditiously.
Myanmar ကလူငင်းချမ်းသာကွင်းနဲ့အကျဉ်းသားတွေကိုဒီကနေ့ပြန်လွှတ်ပေးခဲ့တယ်ဆိုတာကိုကျွန်တော်တို့ကြိုဆိုပါတယ်။ဒီလိုလွှတ်ပေးခဲ့တာနဲ့ပတ်သက်လို့အသေးစိတ်အချက်အလက်အားလုံးကိုတော့ကျွန်တော်တို့မသိရသေးပါဘူး။နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီကတဆင့်အစိုးရအနေနဲ့ဆက်လက်ပြီးအမြန်ဆုံးနိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့နဲ့လွှတ်ပေးခဲ့ပြီးဖြစ်တဲ့လူတွေအပေါ်လဲချမှတ်ထားတဲ့ချွင်းချက်တွေကိုဖယ်ရှားပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ
်။ AI လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကလည်းမြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးမြန်မာအစိုးရတကယ်ဆောင်ရွက်နေပါတယ်ဆိုတာနိုင်ငံတကာယုံကြည်ဖို့အတွက်နိုင်ငံရေးအကျဉ်းသားအလုံးလွှတ်ပေးဖို့အခုလိုတိုက်တွန်းပါတယ်။
Since we put out a press release, we've actually received the good news that there is one prisoner.
ရင်းရတူဖြစ်သူယုံကြည်ချက်ကြောင့်အကျဉ်းချခံရတဲ့ဥကျော်လာအောင်ကိုလွှတ်ပေးလိုက်တဲ့သတင်းကကောင်းတဲ့သတင်းမှာရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေကိုမီးမောင်းထိုးပြနေသူတူဖြစ်ပါတယ်။သူ့ကိုတစ်နှစ်ကျော်အကျဉ်းထောင်ထဲမှာအပြစ်မရှိဘဲအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းထားခဲ့တာပါ။အင်္ဂါနေ့ကလွှတ်ပေးလိုက်တဲ့အကျဉ်းသားအရေးအတွက်ထောင်ထဲချီပြီးရှိရဆိုပေမဲ့ဒါကအာဏာပိုင်တွေဘက်ကအကျိုးမရှိတဲ့လှုံ့ဆော်ချက်ပဲဖြစ်ပါတယ်။
အသက်85နှစ်အရွယ်ရှင့်နေဦးကျော်လှအောင်ဟာစစ်တွေသားဖြစ်ပြီး1990ခုနှစ်အထွေထွေရွေးကောက်ပွဲမှာအမျိုးသားလူခွင့်ရေးဒီမိုကရက်တစ်ပါတီခေါင်းဆောင်တအူးအနေနဲ့စစ်တွေမှာလွှတ်တော်ကိုယ်စားလှယ်ဖြစ်ရွေးကောက်ခံခဲ့ရပါတယ်။ဒါပေမဲ့စစ်အစိုးရကသူ့ကိုဖမ်းဆီးပြီးထောင်ဒဏ်14နှစ်ချမှတ်ခဲ့ပြီးတဲ့နောက်1998ခုနှစ်မှာလွတ်မြောက်လာခဲ့ပြီး1998ခုနှစ်မှာ MSF မှာဝန်ထမ်းဖြစ်လုပ်ကိုင်ခဲ့ပါတယ်။ဥကျော်လာအောင်ကို2013ဇူလိုင်လကဖမ်းဆီးခဲ့ပြီးစီးအုပ်လုံဆောင်မှုနဲ့စစ်တွေတရားရုံးက2014စက်တင်ဘာလ26ရက်နေ့မှာထောင်ဒဏ်တစ်နှစ်ခွဲချမှတ်ခဲ့တာပါသူ့ကိုအောက်တိုဘာလ9ရက်နေ့မှာစစ်တွေထောင်ကနေခံဝင်ချက်နဲ့ပြန်လွှတ်ပေးခဲ့ပါတယ်တမရဦးသိန်းစိတ်စိုးရတက်လာပြီးနောက်ပိုင်းလူငယ်ချမ်းသာကွင်းနဲ့လွှတ်ပေးခဲ့တဲ့အကြိမ်ပေါင်းများစွာရှိခဲ့ပြီး2012ခုနိုဝင်ဘာလတုန်းကအမေရိကန်သမ္မတဘရက်အိုဘားမာမြန်မာနိုင်ငံကိုပထမဆုံးအကြိမ်မသွားရောက်မီထိုစဉ်နိုင်ငံရေးအကျဉ်းသားများအပါအဝင်အကျဉ်းသားပေါင်း452ဦးလွတ်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသားတွေမပါဝင်ခဲ့ပါဘူးအခုတစ်ကြိမ်လဲနေပြည်တော်မှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ်အရှိအာရှထိပ်သီးညီလာခံတက်ရောက်ဖို့သမ္မတအိုဘားမာရဲ့မြန်မာခီးစဉ်မတိုင်မီအကျဉ်းသားတွေကိုလွတ်ပေးခဲ့တာဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားအားလုံးပြန်လွှတ်ပေးဖို့သမရဦးသိန်းစင်ကစောစောပိုင်းကကတိပေးခဲ့ပေမဲ့ AAPP အပါအဝင်လူ့အခွင့်အရေးဖွဲ့တွေကပြုစုထားတဲ့စည်းမျဉ်းတွေအရမြန်မာနိုင်ငံရေးအကျဉ်းသားအရေးအတွက်80နီးပါးရှိနေပါတယ်ရှင်